နောက်ဆုံးကရလူသားချင်းစာနာမှုဆိုင်ရာလက်ထောက်ထွေးမှုချုပ်လည်းဖြစ်ရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညီနိုင်ရေးမှုလည်းဖြစ်တဲ့အစိုးရမှုလည်းဟာမြန်မာနိုင်ငံကိုရှေ့သတင်းပတ်ထဲသွားရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာဖြစ်နေတဲ့လူသားချင်းစာနာစရာအခြေအနေတွေကိုကိုရင့်ကြည့်မြင်နိုင်ဖို့မေလ9ရက်နေ့ကနေ15ရက်နေ့အထိသွားရောက်မဲ့ခီးစဉ်ဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေးယူကသတင်းထုတ်ပြန်ပါတယ်။လက်ရှိဖြစ်နေတဲ့ပဋိပက္ခတွေရဲ့တရားမှုတွေကိုလေ့လာပြီးအိုရင်ဆုံးခွာခဲ့ရသူတွေနဲ့အလျက်ကျုံနိုင်တဲ့သူတွေအတွက်ရည်ရှိဘလို့အကူအညီပေးနိုင်မယ်ဆိုတဲ့ကိစ္စတွေကိုခီးစဉ်အတွက်ဆွေးနွေးမယ်လို့ပြောပါတယ်။လူသားချင်းစာနာစရာအကူအညီတွေပေးတဲ့နေရာမှာထူးတက်မှုရှိစေရင်မြန်မာနိုင်ငံတွင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတဲ့နည်းလမ်းတွေကိုသက်ဆိုင်သူတွေနဲ့ဆွေးနွေးမယ်လို့လည်းစင်ကြာကြဲမှာဖော်ပြထားပါတယ်။ရေးပေါ်ကူညီကြတဲ့ဆိုင်ရာဒုတိယညီနိုင်ရေးမှုအစိုးရမူလရဲ့ခီးစဉ်အတွက်မှာလူသားချင်းစာနာစရာအကူအညီလိုအပ်နေသူတွေအစိုးရထိပ်တန်းတာဝန်ရှိသူတွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့မိဖက်အဖွဲ့တွေနဲ့တွဲဆုံမှုရှိသလိုကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့ကစစ်ဆောင်စခန်းတွေကိုလည်းတွားရောက်ဖို့ရှိတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အခုခီးစဉ်ဟာလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုကျိုးအစုလမ်မူလာရဲ့ဒုတိယအကြိမ်မြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်။သူဟာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့ပေါ်မှာချင်းပါတဲ့မဲအာဆီယံနဲ့ကုလသမဂ္ဂအဆင့်မြင့်တာဝန်ရှိသူများစီဝေးပေါ်တက်ရောက်ပြီးမြန်မာနိုင်ငံကိုလာမှာဖြစ်ပါတယ်ခင်ဗျာ။